ကရင်နီဒေသမဲဆယ်မြို့နယ်မှာပြီးခဲ့တဲ့ဇွန်လလယ်တုန်းကတိုက်ပွဲတွေအပြင်းထန်ဖြစ်ရာကနေထိုင်းနိုင်ငံမဲဟောင်ဆောင်ဘက်ကိုတင်းချောင်ခိုးလုံလာကြတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေအခုခါမှာတော့မြန်မာနိုင်ငံဘက်ကိုပြန်သွားကြဖို့ဖိအားပေးခံနေရတယ်လို့ကရင်နီလူခွေတီထောင်သူကိုပညာက VOA မြန်မာပိုင်းကိုပြောပါတယ
်ထိုင်းနိုင်ငံရဲ့အစိုးရရဲ့ဖိအားပေးမှုကြောင့်ပေါ့နော်ပြန်ရတယ်လို့တော့ကျွန်တော်ပြောတော့အတရားမှပဲပြောပေါ့နော်ပြပူချင်းခံလို့ပြောရတယ်အဲ့တော့ဘာကြောင့်လဲဆိုတော့ဒီထိုင်းနိုင်ငံဆိုရမှာလဲသူ့မှာ policy တခုရှိပေါ့နော်ခဏလေးတိုက်ပွဲအကြောင်းဟိုယာယီရှောင်းခွင့်ပဲခိုးလုံခွင့်ကိုသူတို့ပေးတယ်ပြီးတိုက်ပွဲတစုံတွေကနေသွားပြီဆိုရင်တာမာနည်းနည်းလေးစစ်ချက်လုပ်ဆွေးပြီးဆိုရင်တော့အဲ့ဒီသူတို့စီမှာမချက်ရှိတယ်အဲ့ဒီမချက်အရသူကပြန်ပို့တယ်ပုံစံမျိုးဖြစ်ပါတယ်ပြီးတော့မှလို့ဆိုတော့သူတို့ပြန်တဲ့ကလေဒီဟိုကုရွာကုပြန်တော့မဟုတ်ဘူးဒီမက်ဆေ့မျိုးနဲ့ထဲမှာနေစားလောက်အထိပဲသူတို့ပြန်နေတာပါရွာတွေကတော့ပြန်နေလို့မရတော့မက်ဆေ့မျိုးပေါ်လဲနေလို့မရတော့ဘယ်ရွာမှနေလို့မရတော့ဘူးပေါ့နော်လုံခြုံမှုလုံးဝမရှိတော့ဘူးပေါ့နော
်လက်ရှိထိုင်းနိုင်ငံမဲဟောင်ဆောင်မှာခိုးလုံနေကြတဲ့ဒုက္ခတွေက4,000ကျော်ရှိမယ်လို့ခန့်မှန်းထားပြီးတော့ကိုယ်သဘောဆန္ဒနဲ့ကိုပြန်လာသူတွေအပါအဝင်အခုဆိုရင်တော့မြန်မာနိုင်ငံဘက်ခြမ်းကိုပြန်လာတဲ့သူ600လောက်ရှိပြီလို့လည်းကိုပညာကပြောပါတယ်ဒုက္ခတွေတွေကိုတော့ပြည်တွင်းအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့တချို့ကလက်ရှိမှာစားနပ်ရိက္ခာတွေအကူအညီပေးနေပါတယ်မဲဆယ်မြို့နယ်ထဲမှာလက်ရှိပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားတာမရှိတော့ပေမဲ့လုံခြုံရေးအတွက်စိုးရင်ကြားရတာကြောင့်နယ်စပ်ဒေသတွေမှာပဲယာယီတဲလေးတွေထိုးပြီးတော့နေထိုင်နေကြတယ်လို့ပြောပါတယ်ဒါကြောင့်ဒုက္ခသည်တွေရဲ့လုံခြုံရေး၊ကျန်းမာရေး၊ပညာရေး၊စားဝတ်နေရေးအတွက်အခက်အခဲတွေဖြစ်ပြီးတော့စိန်ခေါ်မှုတွေမြင့်မားနေတယ်လို့ကရင်နီလူခွေတီထောင်သူကိုပညာကပြောပါတယ်။မြေပြင်မှာလှုပ်ရှားနေတဲ့စစ်ရှောင်ကူညီသူတဦးကတော့ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့စားရေးတောင်ရေးအတွက်စိုးရိမ်နေကြတာလို့ပြောပါတယ်။
ဆိုရင်စိတ်နဲ့ပဲပြန်နေကြရတော့ဘာဖြစ်လဲဆိုပြီးပြန်ပြောင်းသွားဆိုတော့ဆိုရင်ကြရတော့ဘာမှမနေရတော့ပြောလို့ချိုရေးကြတော့ဒီအချိန်မှာဟိုဒီလက်လက်ကြီးလာမြဲတဲ့အချိန်မှာပေါ်ကနေကြေးချမယ်အဲ့လိုမျိုးတော့ဆိုရင်စိတ်ရှိကြတယ
်စီရေးပြိပခါတွေပြင်ထန်နေတာကြောင့်ကရင်နီဒေသတခွင်မှာတော့စစ်ကောင်စီဘက်ကလမ်းကြောင်းတွေပိတ်ဆို့ပြီးတော့တင်းကျပ်ထားပါတယ်ဒါကြောင့်မို့လို့စားနဲ့ရိတ်ခါအကူအညီပေးဖို့အခက်ခဲရှိတာကြောင့်ထိုင်းနိုင်ငံနယ်စပ်ကိုဖျက်ကျော်ပြီးတော့ပို့ဆောင်ပေးနေရတယ်လို့စစ်ရှောင်ကူညီသူကပြောပါတယ်ဒီလိုမျိုးတည်ဆောင်ခွင့်ရဖို့ကလည်းသက်ဆိုင်ရာထိုင်းအာဏာပိုင်တွေကိုခွင့်ပြုချက်တောင်းခံပြီးမှဆောင်ရွက်ရတာမို့လို့အမြဲတမ်းမပို့ပေးနိုင်ဘူးလို့ပြောပါတယ်။ဒုက္ခတွေတွေမှာဆစ်ဆောင်ရတာအချိန်ကြာလာတာနဲ့အမျှစားနဲ့ရိတ်ခါအခက်အခဲတွေဖြစ်လာနိုင်တယ်လို့လည်းပြောဆိုနေကြပါတယ်ရှင်။